ဥဝင်ဘေးအမေရိကန်ဗဟိုအစိုးရကျွေးယူလေပတ်နိုင်တဲ့ပမာဏထပ်ဒွေးကိစ္စသမ္မတဥဘာမားနဲ့ရီပပ်ဘလီကန်အမတ်တွေကြားတော်တော်လေးအကျိတ်နဲ့အခြေအနေဆွေးနွေးနေရတယ်နော်သဘောတူညီချက်လည်းမရသေးဘူးဗ
ျဟုတ်တယ်ဗျကမ္ဘာတော်မှာရှိတဲ့ငွေကြေးဈေးကွက်နဲ့ယင်းဤမြောက်နံတဲ့သူတွေကလည်းဒီကျွေးမြင့်ကိစ္စနဲ့ပတ်သက်လို့အမေရိကန်အစိုးရဘယ်လိုဖြေရှင်းမလဲဆိုတာကိုစောင့်ကြည့်နေကြတယ်လေအမေရိကန်အစိုးရဂရီကုတ်နဲ့အညီအကျွေးတွေမပေးနိုင်မှကိုယင်းဤမြောက်နံသူတွေကစိုးရိမ်နေကြတယ်လေ
အမေရိကန်နိုင်ငံကြားရေးဝန်ကြီးဟီလာရီကလင်တန်ကတော့တနင်္လာနေ့ဟောင်ကောင်ကုန်သိန်းများအသင်းမှာအာရှဒေသကစီးပွားရေးလုပ်ငန်းရှင်တွေယင်းဤမြောက်နံသူတွေနဲ့တွေ့တယ်လေဒီအကျွေးယူနိုင်တဲ့ပမာဏတိုးရေးကိစ္စကိုပြည်လျောင်ဖြေရှင်းနိုင်မယ်လို့သူယုံကြည်တဲ့အကြောင်းအာမခံပြီးတော့အခုလိုပြောသွားတယ်ဗျ
As I have traveled around the region, a lot of people have asked me about how the United States is going to resolve our debt ceiling challenge. Well, let me assure you, we understand
the situation. ဒီဇာရင်ကျမသွားခဲ့တဲ့နေရာတွေတိုင်းမှာလူတွေကအမေရိကန်အစိုးရအကျွေးယူနိုင်တဲ့ပမာဏကိစ္စကိုဘယ်လိုဖြေရှင်းမှာလဲလို့မေးနေကြပါတယ်။ကျမအာမခံပြောနိုင်တာကတော့ဒီကိစ္စဟာကျမတို့အတွက်သရေရှည်ရေးအရေးကြီးတယ်ဆိုတာကိုကျမတို့နားလည်တယ်။ကျမတို့အတွက်ဘလောက်အရေးကြီးတယ်ဆိုတာအပြင်ရှင်တို့အတွက်လည်းဘလောက်အရေးကြီးတယ်ဆိုတာကိုကောင်းကောင်းသိတယ်။ဝါရှင်တန်ကနိုင်ငံရေးခေါင်းဆောင်တွေကြားမှာအခြေအတည်ငင်းခုန်တာတွေကတော့တော်တော်လေးပြင်းထန်ပါတယ်။ဒါပေမဲ့ဒီလိုငင်းခုန်ဆွေးနွေးတာတွေဟာကျမတို့နိုင်ငံရေးလောကမှာတမိုင်းတစ်လျှောက်လုံးရှိလာခဲ့တာပါ
။နိုင်ငံရေးဝန်ကြီးဟီလာရီကလင်တန်အခုလိုအာမခံပြီးတော့ပြောနေတဲ့အချိန်မှာအထက်လွှတ်တော်အမတ်တွေအောက်လွှတ်တော်အမတ်တွေကလည်းဒီပြဿနာကိုဖြေရှင်းမှုနောက်ထပ်ရွေးချယ်နိုင်မဲ့အစီအစဉ်တွေအဆိုပြုနိုင်မှုပြင်ဆင်နေကြတယ်လေ
။အောက်လွှတ်တော်သဘောပတိဂျွန်ဘေနာကတော့အစိုးရသုံးစီဖြတ်တောက်ရေးနဲ့အကျွေးယူလေပတ်နိုင်တဲ့ပမာဏကိုယာယီအားဖြင့်ထပ်တိုးမဲ့ရေတိုးအစီအစဉ်တွေသူ့ဘက်ကချထားတယ်လို့ပြောတယ်။သူ့ရဲ့ဆိုပြီးချက်ကိုထောက်ခံမှုလဲ Republican အမတ်တွေကိုတိုက်တွန်းနေတယ်ဗျ
။ပြီးခဲ့တဲ့သတင်းမှအတွင်းမှအစိုးရသုံးစီတွေထရီလီယံနဲ့ချီပြီးတော့ဖြတ်တောက်ရေးကိစ္စဆွေးနွေးခဲ့ကြတယ်ဗျ။အဲ့ဒီအစီအစဉ်နဲ့ပတ်သက်လို့အဆိုပြုချက်မှာအစိုးရရဲ့ဝင်ငွေတွေဘယ်လောက်အထိထည့်သွင်းမလဲဆိုတဲ့အဆိုပြုချက်အသစ်ထပ်တင်တဲ့အခါသဘောကွဲလွဲပြီးတော့စစ်စာညှိနှိုင်းရေးတွေပြက်ပြားခဲ့ရတယ်တဲ့
။တောက်ကြနေကသမ္မတဥပမာပြောသွားတာကပြည်တွင်း၃စိတ်နဲ့ကာကွယ်ရေးဆိုင်ရာထွေထွေ၃စိတ်တွေကတန်မောင်းတန်ဖြတ်တောက်ရေးအစီအစဉ်ကိုသူ့ဘက်ကMr. Bainau ကန်လန်းခဲ့တယ်လို့ပြောတယ်။နောက်ထပ်လဲအစိုးရရဲ့ခန်းစားဝင်ဆိုင်ရာအဓိကစီမံချက်တွေတဲကဘီလီယံ650ထပ်ပြီးတော့ရှော့ချဖို့အတွက်သူကန်လန်းခဲ့တယ်ဆိုပြီးရှင်းပြသွားတယ်ဗျ
။ဒါပေမဲ့အောက်လွှတ်တော်သဘောပတိဂျွန်ဘေနာကတော့သမ္မတဥပမဘက်ကနောက်ဆုံးအချိန်ကြာမှာအရင်သဘောတူညီချက်တဲ့ကြော်ပြီးတော့အစိုးရဝင်ငွေသန်းပေါင်း4သိန်းထပ်တောင်းခဲ့တယ်လို့ပြောပါတယ်။ဒါဟာအခွန်တိုးကောက်ဖို့တောင်းနာဆိုပြီးတော့ဂျွန်ဘေနာဘက်ကကန့်ကွက်ခဲ့တာလေလွှတ်တော်မှာပြန်ရောက်တဲ့အချိန်မစ္စတာဂျွန်ဘေနာကအခုလိုပြောတယ်လေ
I gave the president proposal serious consideration but let's understand something there was an agreement
သမ္မတဥဘာမားရဲ့ဆိုပြချက်ကိုကျွန်တော်အလေးနဲ့စဉ်းစားပါတယ်ဒါပေမဲ့နားလည်ရမှာကကျွန်တော်တို့နဲ့သမ္မတအင်ပြူတော်ကြားမှာအစိုးရရဲ့ဝင်ငွေတန်းပေါင်း၈သိန်းထားဖို့ပထမစောစောပိုင်းကသဘောတူခဲ့ကြတာပါသမ္မတဘက်ကသာသူစောစောကသဘောတူထားတာကိုပယ်ဖြတ်ပြီးနောက်ဆုံးအချိန်ကြာမှပတ်စံပိုတောင်းခဲ့တာပါ
။ယာယီအားဖြင့်အစိုးရရဲ့ကျွေးယူနိုင်တဲ့ပမာဏကို6လထပ်တိုးဖို့အောက်လွှတ်တော်အမတ်ဂျွန်ဘေနာနဲ့ Republican တွေကလက်ခံကြတယ်တဲ့။သမ္မတဥပမာကတော့ယာယီထပ်တိုးမယ်ဆိုရင်လည်း2012နိုဝင်ဘာသမ္မတရွေးကောက်ပွဲပြီးတဲ့အထိသဘောတူညီချက်ကိုဆက်ထားရမယ်ဆိုပြီးပြောနေတယ်ဗျ။
သမ္မတဥပမာလိုပဲအထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ဟယ်ရီရီနဲ့ဒီမိုကရက်တွေကရေတိုးအတွက်မဟုတ်ပဲရေရှည်သဘောတူညီမှုရနိုင်မှုလိုချင်ကြတယ်သမ္မတဥပမာကတောက်ကြနေအင်မြူတော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောတယ်လေ
We've now seen how difficult it is to get any kind of deal done The economy is already weakened
ဘလို့သဘောတူညီချက်မျိုးတွေရဖို့မဆိုတိတ်ကိုခက်ခဲတယ်ဆိုတာကျွန်တော်အခုတွေ့နေရပါပြီစီဝါရေးပေါ်ထိခိုက်မှုတွေလည်းကြုံနေရပြီပါပြီ။နောက်9လ6လ8လကြာမှဒီပြဿနာကိုဖြေရှင်းဖို့အခြေအနေပိုကောင်းမယ်ဆိုတာမျိုးဟာအတိပဲမရှိပါဘူး
။လာမယ့်ဩဂုတ်လနေ့နေ့ဆိုရင်အမေရိကန်စိုးရရဲ့ကျွေးယူနိုင်တဲ့ပမာဏအတိုင်းအတာသတ်မှတ်ချက်ဒေါ်လာသန်းပေါင်း 14.3 သန်းပြည့်တော့မယ်။နိုင်ငံတွေရဲ့ကျွေးယူနိုင်တဲ့ယုံကြည်မှုအဆင့်ကိုသတ်မှတ်တဲ့ဖွဲ့စည်းတွေကအမေရိကန်ပြည်ထောင်စုရဲ့အဆင့်ကိုရှော့ချသတ်မှတ်ပြနိုင်တယ်ဆိုပြီးသတိပေးနေကြတယ်လေ။
IMF နိုင်ငံတကာငွေကြေးရမှုငွေအဖွဲ့ကလည်းအမေရိကန်ပြည်ထောင်စုရဲ့ စီးပွားရေးအခြေအနေသိပ်ကိုအရေးကြီးတဲ့အတိမ်ဆောင်မခန့်တဲ့အနေအထားကိုရောက်နေတယ်ဆိုပြီးတော့ဒီကိစ္စကိုအများဆုံးဖြေရှင်းမှုတိုက်တွန်းနေတယ်ဗျ။အိမ်မြူရောနဲ့လွှတ်တော်ကောင်းဆောင်တွေသဘောတူညီမှုမရဘူးဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်တနင်္လာနေ့မှာ stock ဈေးကွက်တွေတော်တော်များများဈေးတွေကျသွားတယ်ဗျ။ဒေါ်လာဈေးတွေကျပြီးတော့ရွှေဈေးတွေလည်းထိုးတက်သွားတယ်လေ
။အခုတော့ထဲလွှတ်တော်ရောအောက်လွှတ်တော်ကရောခေါင်းဆောင်တွေအစိုးရရဲ့ကြွေးယူနိုင်တဲ့အတိုင်းအတာသတ်မှတ်ချက်နဲ့အသုံးစိတ်လျှော့ချရေးစီမံချက်တွေအမျိုးမျိုးပြင်ဆင်နေကြတယ်တဲ့။အမေရိကန်အစိုးရရဲ့နိုင်ငံတော်ကြွေးမြီအသုံးစိတ်လူငွေပြမှုကိစ္စတွေကကမ္ဘာစီးပွားရေးအပေါ်ရိုက်ခတ်လာပြီးဆိုတော့အားလုံးကဒီကိစ္စကိုဘလို့ဖြေရှာမလဲစိတ်ဝင်စားစောင့်ကြည့်နေကြတာလေ။နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ပြောသလိုပဲဒီလိုအခြေတင်ဆွေးနွေးမှုတွေသဘောကွဲလဲမှုတွေအမေရိကန်သမိုင်းမှာဖြစ်လေဖြစ်တာရှိတယ်ဆိုပေမဲ့အရင်ကမကြုံမှုလောက်တဲ့အနေအထားဆိုတော့အများစိတ်ဝင်စားစောင့်ကြည့်နေကြတာဗျ။ခြေသတင်းပတ်တွေကြားရင်ဆက်ပြီးတော့ဆွေးနွေးကြသေးတာပေါ့ဗျာ။